ဒီအကျဉ်းထောင်တွေထဲမှာတည်ဆုံခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေအတွက်ပေါ့နော်အမှတ်တရကြောက်တိုင်တွေစိုက်ထူသွားမယ်ဆိုလို့ရှိရင်ဘယ်လိုမျိုးတွေစီစဉ်ဆောင်ရွက်နေလဲရှင်
ကျွန်တော်တို့ကတရက်တော်မှာကျင်းကြခဲ့တယ်စာဆုံးခဲ့တဲ့ရေပုံတွေရှိတယ်ညသောအဖြစ်အညတရတွေဖြစ်နေတယ်အမှတ်တမ်းတင်ခံရတာမျိုးသိပ်မတွေ့ရဘူးလေအဲ့ဒါကြောင့်ကျွန်တော်တို့လည်းကျင်းသားစာဆုံးခဲ့တဲ့ပတ်သက်ပြီးတော့အမှတ်တမ်းတင်ဖို့တခုပေါ့ကျွန်တော်တို့လုပ်ချင်တဲ့သဘောနဲ့ကျွန်တော်တို့တရက်တော်ကစပြီးတော့စီစဉ်တာပါခင်ဗျာ
ဒီတရက်တော်မှာပထမဆုံးစလုပ်ဖို့စီစဉ်နေရဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးဒီတိုင်းဒေသကြီးအစိုးရအဖွဲ့နဲ့ညှိနှိုင်းမှုတွေကဘယ်လိုမျိုးတွေရှိလဲရှင
်ကျွန်တော်တို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညွန့်နဲ့တွေ့ပြီးတော့ပေါ့နော်ကျွန်တော်တို့ကော်မတီအနေနဲ့အားလုံးတွေ့တာတော့မဟုတ်ဘူးကော်မတီမှာပါတဲ့ကျွန်တော်ရဲ့ကိုကျော်ဝန်သားဆိုတာရဲ့တွေ့တဲ့အချိန်မှာဆရာကြီးဒီလိုတော့ကျွန်တော်တို့ကလုပ်ချင်ပါတယ်ဆိုတော့ဆရာကကောင်းပါတယ်တဲ့ဘာကလုပ်တဲ့အရာပဲလုပ်ရမှာပါတဲ့သူတို့အတက်နိုင်ဆုံးကူညီပါမယ်လို့ကျွန်တော်တို့နှုတ်ကတိနဲ့ပေးပါတယ်ခင်ဗျာလုပ်ရင်လည်းတရားဝင်စာတင်ပေးဖို့ပေါ့လေဒါပေမဲ့ဆရာကတခုပဲသတိပေးပါတယ်ခင်ဗျာဘယ်အရာမဆိုအခုလုပ်ပြီးတော့အခုပြတ်သွားတာမျိုးမဟုတ်ဘဲနဲ့ပေါ့နော်နည်းနည်းလေးတည်တည်နဲ့ခိုင်နေနေဖြစ်နေတဲ့အလုပ်မျိုးနောက်တစ်ခါအများသူကရှေ့မှာရှေ့ရင်ပြီးရောဆိုပြီးတော့အများသူကအတွက်နောက်ဆက်ဖြစ်တဲ့ဥမာလူတွေကအဲ့ဒီပေါ်ကတားတိုင်းတီးတာလို့ပါတော့အမျိုးဆုံးပေါ့လေအဲ့လိုမျိုးနေရာထိုင်ခဲ့ရလဲတီးတီးတတ်တတ်လေးနဲ့တကယ်လေးရေရှည်တည်တတ်နိုင်တဲ့အရာမျိုးလုပ်ဖို့ကိုဆရာကနေပြီးတော့သဘောထားပြပါတယ်ခင်ဗျာ
ဒီအမှတ်တရကြောက်တိုင်နေစိုက်ထူသွားမယ်ဆိုတော့ကြောက်တိုင်ကိုဘယ်လိုပုံစံမျိုးစိုက်ထူမှလဲရှင်နောက်ပြီးတော့နေရာကျတော့အကိုတို့ကဘယ်လိုစဉ်းစားထားတာမျိုးလဲရှင်
ကျွန်တော်တို့တရက်ထောင်ထဲမှာပေါ့နော်လည်းလည်းအကျဉ်းသားအနေနဲ့ကြာဆုံးမဲ့လူစီးရင်6ဦးရပါတယ်အဲ့တော့ကျွန်တော်တို့ရတဲ့မြေ area ပေါ်မူတည်ပြီးတော့ဘယ်လိုပုံစံမျိုးစိုက်ထူကြမလဲဆိုတာနောက်ကျရင်အားလုံးအသေးစိတ်ဆွေးနွေးကြမှာပေါ့ဥပမာကျွန်တော်တို့အဲ့ဒီမှာရင်ခဲ့တာကစစ်သည်တိုင်းဆိုတော်တော်ခက်ခက်နာနာလုပ်ထားတယ်ပေါ့ကျွန်တော်တို့ကလည်းဖြစ်နိုင်ရင်တော့ဒီလိုမျိုးလေးသက်သက်ရက်လေးလှုပ်ချင်တယ်ပေါ့တယောက်ချင်းစီအတွက်ဟိုကြောက်ပြားလေးတွေမှာကျွန်တော်တို့သူ့ရဲ့ biography အတူကလေးရဲ့နောက်သူတို့ဘာကြောင့်ကျင်းတော်ထဲမှာကြာဆုံးသွားတာလဲဆိုတဲ့အချက်လေးလေးရတဲ့ပေါ့နော်အဲ့လိုလေလုပ်ဖို့ဖြစ်နေရှိပါတယ်အဲ့ဒါကြောင့်မို့ကျွန်တော်ရတဲ့ဒီကွက်ချီနေပေါ့ကျွန်တော်လုပ်တိုင်းနဲ့ဟဲအပေါ်မူတည်ပြီးကျွန်တော်တို့အကောင်းဆုံးလုပ်သွားပါပါအခုကျွန်တော်တို့လုပ်တယ်ဆိုတာလည်းတရားဝင်အစိုးရတရားရဲ့ခွင့်ပြုချက်နဲ့လုပ်မှာဖြစ်တဲ့ကြောင့်မလို့တရားမျိုးတွေမှာရှိတဲ့ကျေးဇူးလွှတ်တော်ကိုယ်စားလှယ်တို့တိုင်းဆိုင်လွှတ်တော်ကိုယ်စားလှယ်တို့နဲ့ကျွန်တော်တို့ညီတိုင်းတိုင်ပင်ပြီးတော့သူတို့ကစေပြေမယ်လို့ပြောတဲ့နေရာမျိုးကိုကျွန်တော်တို့တွေးချေမှုစဉ်းစားထားပါတယ
်ဆော့ဆော့အကိုပြောပုံအရဆိုရင်ဒီတရားမျိုးအချင်းထောင်မှာစည်ရင်အရဆိုရင်တည်ဆုံခဲ့တဲ့နိုင်ငံရေးအချင်းသား6ဦးရှိခဲ့တယ်ဆိုတော့ဒါကဘယ်နှခုနှစ်ကနေဘယ်နှခုနှစ်အထိစည်ရင်နေလဲရှင
်ဒီနေရာလေကျွန်တော်တို့အကျဉ်းစီးဌာနနဲ့ပါလို့ဝါဒီမရနိုင်တာမျိုးလေးရှိတယ်အဲ့တော့ကျွန်တော်တို့ရသလောက်ပေါ့188ကနေစပြီးတော့ဒီဘက်ထိကျွန်တော်တို့ကနေပြုစုထားတဲ့စည်ရင်ဖြစ်ပါတယ်ခင်ဗျာ
အဲဒါဆိုအခုတို့ဒီတရက်မျိုးအကျဉ်းထောင်မှာတည်ဆုံခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေတဲ့ဒီအမှတ်တရကြောက်တိုင်စိုက်ထူဖို့ကဒီကော်မတီတက်တက်ဖွဲ့ပြီးတော့လုပ်တာမျိုးလားရှင်
ကျွန်တော်တို့ကဒီထဲမှာလည်းနေခဲ့တဲ့နိုင်ငံရေးအကျဉ်းချခဲ့တဲ့သူတွေရဲ့သက်သက်ဒေတာကံပေါ့နော်ကျွန်တော်တို့အဲ့ဒေတာတွေမှာကျွန်တော်တို့အမှတ်တရထုတ်တယ်တက်လို့ပူတယ်မြေသွားကြည့်ရရနေအဲ့ဒေတာကံကိုယ်စလဲပေါ့ဒီလူလူတို့ကိုယ်စလဲတိုင်းတိုင်းလူတို့ကိုယ်စလဲနှစ်ယောက်သက်သက်ကိုမြို့မိမြို့ဖားရဲ့စုပေါင်းပြီးတော့ကော်မတီကိုဖွဲ့ထားတာဒါအသေးမဟုတ်ပါဘူးခင်ဗျာဆက်လက်ပြီးတော့နောက်ထပ်ပါဝင်နေတဲ့လူတွေကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်ပြီးတော့ကျေတွန်းသွားပါပါခင်ဗျာအစိုးရရဲ့လုပ်ပိုင်ခွင့်ရှိတဲ့ဥမာမြေကွက်မျိုးစားထဲမှာဒေသဆိုင်ရာအမှတ်တွေကနေပြီးတော့ကျွန်တော်တို့သူတို့ရဲ့ဖွံ့ဖြိုးရေးအတွက်လုပ်ပိုင်ခွင့်ရှိတဲ့မြေကွက်တွေထဲကနေကျွန်တော်တို့ကိုတတ်တာတော့ဈေးနှုန်းနဲ့အကူအညီပေးနိုင်လားမပေးနိုင်ဘူးဆိုလည်းအဲ့ဒေသပေါက်ဈေးတစ်ခုနဲ့ကျွန်တော်တို့ကနေပြီးတော့အများသူအတွက်နောက်ဆက်မဖြစ်နိုင်တဲ့ဒီနေရာမျိုးကျွန်တော်ကျင်းသားတွေရဲ့ပတ်စံနဲ့စုပြီးတော့ပဲဝယ်ပြီးတော့လုပ်သွားဖို့စီစဉ်ရှိပါတယ်ခင်ဗျာ
ကျေးဇူးပါနော်အခုလိုဖြေကြားပေးတာရှင
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်